မြန်မာနိုင်ငံမှာမကြာခင်ကျင်းပမယ့် 2020 ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ပါတီတွေအနေနဲ့ COVID-19 ကပ်ရောဂါအခြေအနေကြောင့်မဲဆွဲစည်းရုံးရေးအကြက်တွေဖြည့်ရှင်ဖို့နီလန်းတစ်တွေနဲ့ကြော်လွားဖို့စီစဉ်လာကြတာတွေကိုကျမမိခါကစူးစီးတင်ပြပေးသွားပါမယ်။ကမ္ဘာကပ်ရောဂါ COVID-19 အကြက်တဲအခြေအနေကြုံနေရပေမဲ့ရောဂါထိန်းချုပ်နိုင်တဲ့အခြေအနေရှိနေတာကြောင့်လာမယ့်ရွေးကောက်ပွဲကိုနိုဝင်ဘာလမှာကျင်းပမယ်လို့ကော်မရှင်ကကြေညာထားပြီးရက်အတိအကျမသိရသေးပါဘူး။COVID-19 ရောဂါထိန်းချုပ်ကန့်သတ်မှုတွေရှိနေလို့မဲဆွယ်စည်းရုံးတဲ့ကာလအဆင်မပြေမှာကိုနိုင်ငံရေးပါတီတွေဘက်ကစိုးရိမ်မှုတွေရှိနေခဲ့ကြပါတယ်။လက်ရှိချိန်ဒီကော်မရှင်ဘက်ကဘာဆွေးနွေးမှုမှမရှိသလိုဘာမှတိတိကျကျမသိသေးတာကြောင့်အတိအကျယတိပြက်ပါကူမှစဉ်းစားထားတာမျိုးမရှိသေးပေမဲ့တကယ်လို့ COVID-19 ကြောင့်ကန့်သတ်မှုတွေဆက်ရှိလာမယ်ဆိုရင်ကန့်သတ်မှုရှိနိုင်တဲ့မဲဆွယ်စည်းရုံးရေးပိုင်းအတွက်စဉ်းစားထားချက်အပေါ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကဆိုင်းလိပ်ကအခုလိုပြောပြလာခဲ့ပါတယ်။
New normal style နဲ့တောင်းနေဆိုတဲ့နေရာမှာတယ်လီဖုန်းဆက်သွယ်ပြီးတော့မှအကြောင်းကြားရုံတက်တက်ပေါ့နော်။နောက် Zoom ဒီနေ့ကိုရပေါ့ Facebook ကနေပြီးတော့မှလှမ်းပြီးတော့မှကျွန်တော်ပြောချင်တဲ့ message လေးကိုလှမ်းပို့ရဲ့အဲ့ဒီအဆင့်တော့ပဲကျွန်တော်တို့နိုင်ပါလိမ့်မယ်။ခါတိုင်းကျွန်တော်တို့အားပေးနေကြနေခဏရှင်ရဲ့တဝက်လောက်တော့ရပါမလားဆိုပြီးတော့ဆွေးနွေးကြတော့ရှိတယ်။ဒီနေ့အခြေခံပါတီဖြစ်တယ်။ online ဆိုတာလည်းနေရာတကာပေါက်ရောက်တာမဟုတ်ဘူး။နောက်ပြီးတော့မှတော့နိုင်ငံအင်အားနဲ့နေတယ်။ဒါတော့လူငယ်ကိုပဲပြန့်ပန့်ထားပြီးတော့မှဒါကြီးရုံးဆဲဆောင်ရမှာဖြစ်တဲ့အတွက်ကြောင့်မို့လို့တိတ်ပြီးတော့မထီရောက်နိုင်ပါဘူး။တခြားနီလန်းတော့လည်းမလို့ဆိုရှာလို့မတွေ့သေးတဲ့ကြောင့်မို့လို့လူစုကွန်ရက်ကိုတုံးဖို့လောက်ပဲကျွန်တော်အားရထားပြီးလုပ်နေရတာပါ
။ဒီပိုင်းနဲ့ပတ်သက်လို့စဉ်းစားထားချက်တာဖြစ်ပြီးတရားဝင်ကော်မရှင်ဘက်နဲ့ညှိနှိုင်းပြီးမှသာနောက်ထပ်နီလန်းတွေကိုပါတီတွင်ထပ်မံတိုင်ပင်ရမယ်လို့ဆိုင်းလိပ်ကပြောပါတယ်။ဒီ2020ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့ပြည်သူ့ရှေ့ဆောင်ပါတီကလည်းမဲဆွယ်စည်းရုံးရေးကန့်သတ်မှုတွေရှိလာရင်သူတို့အနေနဲ့ဆိုရှယ်မီဒီယာကိုအားကိုးဖို့စဉ်းစားထားတာရှိရဲ့လို့အဲ့ဒီပါတီဒုဥက္ကဋ္ဌဦးမြင့်မောင်ထွန်းကပြောပြပါဗျာ။
ကျွန်တော်တို့ကအခုလည်း online နဲ့တော့လုပ်နေတာပေါ့။နောက် Zoom application နဲ့လည်းလုပ်နေတာပေါ့။ဒါပေမဲ့ဒါကြီးကဖြစ်တာလို့တော့ကျွန်တော်လုပ်နေရတာလေ။နောက်ကျွန်တော်တို့ကလူချင်းထိတွေ့တာကတော့ပို့ပြီးတော့ကျွန်တော်ကသိဝင်စားတာပေါ့နော်။ကျွန်တော် Zoom နဲ့ကြတော့လေဟိုအဲ့လောက်ကြီးကျွန်တော်တို့ကစိတ်ထဲမှာအာရုံကမရဘူးကြ။ကိုကျောင်းလေးကျောင်းရင်ဆိုင်လို့စကားပြောတာမျိုးမဟုတ်တဲ့အတွက် expression လဲနည်းတယ်ပေါ့ဗျာ။ဒါလည်းကျွန်တော်တို့ကမတတ်တာလို့လုပ်နေရတာပေါ့နော်။အဲ့တော့ကျွန်တော်တို့ပါတီအစ်တစ်တွေအတွက်တော့ကျင်းပတန်းဟိုတာ challenging တစ်ခုပဲလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
။ဒီလိုအချိန်ဒီမှာပါတီတော်တော်များများကတော့မဲဆွယ်စည်းရုံးရေးအကြက်အတဲဖြည့်ရှင်ဖို့နီလန်းတစ်တွေနဲ့ကြော်လွားဖို့စဉ်းစားလာကြတာပါ။ဒီလိုစဉ်းစားတာမှာ online လူမှုကွန်ရက်မီဒီယာကိုဥတီစဉ်းစားလာတာအများစုတွေ့ရပါတယ်။လူပောင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့လက်ရှိယောဂါကူးစက်မှုအခြေအနေကြောင့်ဘလို့ပုံစံနဲ့နိုင်ငံရေးပါတီတွေမဲဆွယ်မလဲဆိုတာကလည်းခုထိရှင်းလင်းစွာမသိရသေးသလိုဆိုရှယ်မီဒီယာအားနည်းတဲ့ဒီနိုင်ငံအတွက်ကဒီနီးလန်းကိုကျင့်နိုင်ဖို့ကလည်းအခက်အခဲများစွာရှိနေတယ်လို့သူကထောက်ပြသွားပါတယ
်။ online media ကိုအသုံးပြုပြီးတော့မဲဆန္ဒရှင်ပြည်သူလူထုနဲ့ဆက်ဆက်တဲ့ကိစ္စတွေကကျွန်တော်တို့တိုင်းပြည်အနေနဲ့တော့အနေအခြေအနေနဲ့ဆိုလက်တွေ့မကျနိုင်ဘူးလို့ကျွန်တော်တို့ယူဆပါတယ်။ဘာကျွန်တော်တို့တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုအနေအထားကျွန်တော်တို့တိုင်းပြည်မှာရှိတဲ့ပြည်သူပဲဆန္ဒရှင်ပြည်သူအများစုကြီးရဲ့သူပြင် online အပေါ်မှာအသုံးပြုနိုင်မှုအနေအထားပေါ့နော်။အဲ့ဒီအခြေအနေတွေကလက်တွေ့နဲ့တော့နည်းနည်းကင်းကွာနေရလို့ကျွန်တော်ပြောချင်ပါတယ်။ကဲမဲဆန္ဒရှင်လူပြည်သူတွေကလူကိုယ်တိုင်တိုက်ရိုက်ထိတွေ့တာလူကိုယ်တိုင်သွားစကားပြောတာကဟိုကျွန်တော်တို့အခြေအနေနဲ့အကိုက်ကြီးဆုံးလို့ကျွန်တော်အဲ့လိုပဲကျွန်တော်ယူဆတယ်ဗျ။
ဒီလို online လူမှုကွန်ရက်တွေကိုအားကိုးမယ်ဆိုရင်ပြည်내အခြေပြုပါတီတွေပါတီအငယ်တွေနဲ့ပါတီတစ်တွေအတွက်ကနီးပညာပိုင်းအခက်အခဲတွေရှိတဲ့အပြင်မဖွင့်ပြိုးတဲ့နေရာဒေသတွေကပြည်သူတွေကိုဘလို့ပါဝင်နိုင်အောင်လှုပ်ဆောင်မလဲဆိုတာကလည်းကြီးမားတဲ့မေးခွန်းတစ်ခုဖြစ်နေတယ်လို့ပါတီတွေဘက်ကထောက်ပြကြကြပါတယ်။ရွေးကောက်ပွဲကျင်းပမယ့်ရက်အတိအကျကိုတော့ရှေ့လာတဲ့ကြေညာဖို့ရှိတယ်လို့ကော်မရှင်ကတော့ဆိုထားပါတယ်။ရွေးကောက်ပွဲကိုကျန်းမာရေးဝန်ကြီးဌာနနဲ့ပူးပေါင်းလှုပ်ဆောင်မယ်လို့လည်းကော်မရှင်ဘက်ကပြောဆိုထားပြီးတည်ဆဲမှတ်ပုံတင်ထားတဲ့ပါတီအရေးအတွက်က68ခုရှိပြီးဒီထဲကပါတီ90ဒီပါလာမဲ့ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ပဲလို့ခန့်မှန်းထားကြပါရဲ့ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။